မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်တွေက၃000ကျော်အနေနဲ့သူတို့မူရင်းနေရာတွေစီပြောင်းနေသလားဆိုတာကိုဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR နဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးဒီကနေ့ကစလို့မေးမြန်းဆန်းစစ်နေပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးထားတဲ့ဒုက္ခသည်ဆင်း22000ကျော်တွေကလူပေါင်း3450ကိုပြန်လက်ခံမယ်လို့မြန်မာနိုင်ငံဘက်ကအကြောင်းပြန်ပြီးတဲ့နောက်ဒုက္ခသည်တွေနေရာပြန်ရေးအစီအစဉ်တွေပြန်စတင်လာတာပါ။ဒုက္ခသည်တွေပြောင်းနေသလားဆိုတော့ကိုစစ်တမ်းကောက်ယူတာဒီကနေ့စတင်ပါပြီလို့ Caucasus ဘဇာဒေတာက UNHCR ပြောခွင့်ရမျိုးသမီး Louis Donovan က Writer သတင်းဌာနကိုပြောပါတယ်။ Bangladesh အစိုးရနဲ့ UNHCR တို့ပူးပေါင်းပြီးဒုက္ခသည်တွေနေရာပြောင်းရေးကိစ္စဆွေးနွေးမေးမြန်းသွားမယ်လို့ UNHCR ပြောခွင့်ရကပြောပါတယ်။ဒီတော့တည်းမှာပဲအခုလုပ်နေတဲ့ဒုက္ခသည်ပြန်ပို့ရေးအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးဖို့ Belgium, Britain, ပြင်သစ်၊ Germany နဲ့ American တို့ရဲ့ပန်ကြားချက်အရကုလသမဂ္ဂလူမျိုးရေးကောင်စီတကပိတ်စည်းဝေးတစ်ခုကိုဗိုလ်ဒူးနေမှာလုပ်ဖို့အစီအစဉ်ထားပါတယ်။နိုင်ငံကနေဒုက္ခသည်တွေကိုယ်တိုင်ကတုံ့လုံခေါ်ဆိုတဲ့လူညာဆိုတာကိုလက်မခံတဲ့မြန်မာဆိုရတာဝန်ရှိသူတွေကတော့စီရင်ထဲမှာပါတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံမှာနေထိုင်ခဲ့သူတွေဟုတ်မဟုတ်ဆိုတာနဲ့မြန်မာစစ်ကမ်းတွေကိုတိုက်ခိုက်တဲ့အထက်မှာပါဝင်ခဲ့သူတွေဟုတ်မဟုတ်ဆိုတာစစ်ဆေးထားပြီလို့ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့အိန္ဒိယနိုင်ငံသားဝန်ကြီး S Joyshankar ကလည်းလူညာဒုက္ခသည်တွေကိုအလင်းညာဘေးရန်ကင်းကင်းပြန်ပို့ရေးဟာဘင်္ဂလားဒေ့ရှ်မြန်မာနဲ့အိန္ဒိယနိုင်ငံတို့ရဲ့အကျိုးစီးပွားအတွက်မရှိမဖြစ်လိုအပ်တယ်လို့ပြောပါတယ်။လူဝင်ညာတွေကိုအိန္ဒိယကအကူအညီတိုးပေးသွားမယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီး AK Abdul Momen နဲ့ဓကားမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။